မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဩဂုတ်လ22ရက်နေ့အင်္ဂါနေ့ညနေခင်အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့တင်းနေတယ်မှာတော့အာဖဂန်သမ္မတဒီနေ့မင်းကိုပြောနေချိန်မှာပဲကမှုမျိုးတော်ကတန်မာရက်ကွက်ကိုရော့ကက်တုံးတွေတော်တော်များနဲ့ပြစ်ခတ်ခံခဲ့ရပါတယ်။ရခိုင်ပြည်နယ်မှာကျန်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေစေဖြစ်တဲ့အကြောင်းစင်ကူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတင်းတွေကိုတော့ကိုအောင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီကနေ့စင်ကာပူမှာမူဝါဒရေးကြဟောပြောခဲ့တဲ့ဒေါက်ဆန်းစုကြီးကဖွဲ့စည်းပုံပြင်နိုင်ရေးအရေးကြီးတဲ့အကြောင်းပြောဆိုခဲ့တယ်လို့ပဲ။
We want Myanmar to be business friendly, an environment where investors can be comfortable and secure, and where their interests can merge harmoniously.
ပြည်စုံကိုစောင့်မျှော်နားဆင်ကြရအောင်ပါရှင်။ဒါ့အပြင်ရခိုင်မြောက်ပိုင်းတိုက်ခိုက်ခံရမှုတစ်နှစ်ပြည့်ချင်းဒေသတွင်းလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေ၊ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအရေးတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်းဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်။
မစွေနေရဲ့ဤပါသာရေးပွဲတော်ခန်းနာမှာအာဖဂန်သမ္မတအက်ရှ်ကန်နီဒီနေ့မင်းငုံပြောနေချိန်မှာပဲကမှုမျိုးတော်ကတန်တပန်ရက်ကွက်ကိုရော့ကက်ဒုံးတွေတော်တော်များများနဲ့ပြစ်ခတ်ခံခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ရော့ကက်ဒုံးတွေကိုမြို့ပြင်ကပြစ်ခတ်တာဖြစ်ပြီးတချို့ကတန်တပန်နန်းတော်နဲ့သမ္မတနန်းတော်နဲ့တန်ယုံဝင်းတွေနေချဲ့ရောက်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါသမ္မတကန်နီကတော့ရော့ကက်နဲ့ပြစ်ခတ်မှုတွေပေါ်ဤပွဲတော်မင်းငုံထဲမှာပြစ်တင်ရှုတ်ချခဲ့ပါရယ်ဒီနေ့ကနေ့မှာတော့ကလည်းတာလီဘန်နဲ့ယာယီပြစ်ခတ်ရေးဆဲကို3လအထိအကန့်အသတ်နဲ့ဆိုင်းငံ့ထားဖို့သမ္မတကကြေညာထားတာပါတလီဘန်နေနဲ့နီးစပ်သူတိုင်ဝမ်ကတော့ဒီပွဲတော်ကျင်းပနေတဲ့ဒီသတင်းပတ်ထဲကျင်းပနေချိန်မှာပဲဒီသတင်းပတ်ထဲလေးရကြတက်ခတ်မှုတွေရင်ဆိုင်ထားဖို့တာလီဘန်ခေါင်းဆောင်မင်းကဒေသခံတပ်မှုတွေကိုညွှန်ကြားထားတဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်ကြေညာမဲ့အလားအလာမျိုးတော့မရှိသေးပါဘူး။သမ္မတပြည်ပြောခွင့်ရသူကတော့တာလီဘန်ခေါင်းဆောင်မင်းကအဖြစ်ကရစေးတရားဝင်မကြေညာမချင်းအစိုးရဘက်ကစစ်စင်ရေးတွေဆက်လုပ်သွားမယ်အကြောင်းမနေ့တုန်းကပဲပြောဆိုထားတာပါပြစ်ခတ်ရေးဆေးကာလာဟာလည်းတာလီဘန်နေဘက်ကကြီးညာတဲ့အချိန်ကာလအတိုင်းသာဖြစ်လိမ့်မယ်လို့လည်းပြောခွင့်ရကပြောဆိုထားပါတယ်
။ဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ဘူဟာ Liberal Party တွင်သူ့ရဲ့ဦးဆောင်မှုကိုမေကွန်ထိတ်စင်ခေါ်တဲ့ယဉ်ပိုင်မှုမှာအနိုင်ရလိုက်ပါတယ်။ပါတီရင်းကသဘောထားတက်မာတဲ့ Conservative တွေရဲ့ကန့်ကွက်မှုကြောင့်နိုင်ငံတွင်းကာဝန်တက်ငွေထုတ်လွှတ်မှုတရားဝင်ကန့်သက်ရေးကြိုးပမ်းနေတဲ့သူ့ရဲ့အစီအစဉ်ကိုပယ်ဖျက်ခဲ့ရပြီးတဲ့နောက်တနေ့ဒီကနေ့အင်္ဂါနေ့မှာပဲပါတီရင်းသူ့ရဲ့ဦးဆောင်မှုနဲ့ပတ်သက်ပြီးသဘောထားဆန္ဒပေးဆုံးဖြတ်ချဖို့ဝန်ကြီးချုပ်တမ်ဘူကတောင်းဆိုခဲ့တာပါ။သူ့ဘော်ထောက်ခံမှုအပြေအဝပေးပါမယ်ဆိုပြီးတင်းလာနေကပဲကတိပြုပြောခဲ့တဲ့ပြည်ကျဲရေးဝန်ကြီးပီတာဒက်တန်ကတော့အခုဝန်ကြီးချုပ်တမ်ဘူရဲ့ဦးဆောင်မှုကိုစိန်ခေါ်လိုက်တာဖြစ်ပါတယ်။ဒီကနေ့သဘောထားဆန္ဒမဲပေးမှုမှာတော့မစ္စတာတမ်ဘူကမစ္စတာဒက်တန်ကို48မဲ35မိနစ်အနိုင်ရခဲ့တယ်လို့မဲတွေကိုရေးထွက်ပေးခဲ့တဲ့ Liberal Party လွှတ်တော်အမတ်နိုလာမာရီနိုကပြောပါတယ်မဲခွဲဆုံးဖြတ်မှုအပြီးမှာပဲမစ္စတာဒက်တွန်အစိုးရယာရုကနေနှုတ်ထွက်ပြီးပါတီတွေမှပြန်တာဝန်ထမ်းဆောင်နေပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်ဒက်မှုရဲ့ကောင်းဆောင်မှုကိုနောက်တစ်ချိန်ဆင်ခေါ်ရမျိုးလာမဲ့ကြာတာပြေးနေလောက်မှာထပ်လုပ်နိုင်တယ်လို့ခန့်မှန်းရပါတယ်။နောက်နှစ်မေလမှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲမှာတိုင်ငင်မှာကောက်ယူခဲ့တဲ့ဩစတြေးလျလူမှုစစ်တမ်းနေအရာအတိုက်ခံလေဘာပါတီအနေနဲ့လူမှုထောက်ခံမှုပိုရနေချိန်မှာပဲဝန်ကြီးချုပ်ဒက်မှုရဲ့ကောင်းဆောင်မှုပိုင်းနဲ့ပတ်သက်လို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
နာဆီရီနဲ့ပူပေါင်းဆောင်ရွက်သူဖြစ်သိရှိထားပြီးအမေရိကန်မှာနေထိုင်သူတူတူကိုနှစ်ပေါင်းများစွာဥပဒေရေးတန်ပန်ရေးနဲ့နိုင်ငံရေးအရာ PR တွေကြုံရပြီးနောက်မှာပဲအခုနောက်ဆုံးဂျာမနီနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်။1949ခုနှစ်မှာအမေရိကန်ပြည်အစုကိုရောက်ရှိလာခဲ့ပြီးနယူးယောက်မြို့ကွင်းစရက်မှာနေထိုင်နေသူဂျက်ကီပါလက်ကိုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေဒီနေ့အစောပိုင်းမှာပဲနေရပ်ပြန်ပို့လိုက်တဲ့အကြောင်းအင်ဗီရိုကလည်းကြေညာချက်ထုတ်ပြန်လိုက်တာပါ။တဲ့95နှစ်ရွယ်ပိုင်လက်အနေနဲ့ဂျာမနီနိုင်ငံမှာဥပဒေကြောင်းရဘလို့ရင်ဆိုင်ရမလဲဆိုတော့ကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နာဇီတွေကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့တခြားလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအမေရိကန်အနေနဲ့တိခတ်မှာမဟုတ်တလို့အမေရိကန်မြေမှာခေလုံငွင့်ပြမှာမဟုတ်ကြောင်းအခုလောက်ရက်နဲ့အခိုင်အမာသတင်းပားလိုက်တာဖြစ်တဲ့ကြောင်းလဲအင်ဗီရိုကပြောဆိုခဲ့တာပါ။ပိုင်လက်ချာဆိုရင်1958ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာခဲ့ပေမဲ့တချိန်ကဂျာမနီသိမ်းပိုက်ခဲ့တဲ့ပိုလန်နိုင်ငံကနာဇီအလုပ်ကျန်းစခန်းမှာအဆောင်အဖြစ်အမှုထမ်းခဲ့ဘူးတော့ကို2000ခုနှစ်မှာအမေရိကန်တရားရေးဌာနစုံစမ်းစစ်ဆေးသူတွေထံမှဝန်ခံထားတာပါ။ဒီနောက်မှာတော့မမှန်မကန်ပြောဆိုမှုနဲ့အမေရိကန်နိုင်ငံသားအဖြစ်ကနေပြန်လည်ရုပ်သိမ်းခံခဲ့ရတယ်လို့နေရက်ပြန်ပို့ဖို့အတွက်လည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတရားသူကြီးတူက2004ခုနှစ်မှာကလေးကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။
အမေရိကန်မစ်တမ်ဂျာကာလာရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ဆွမ်းဆောင်ချက်တွေနဲ့ပတ်သက်ပြီးအတိအမှတ်ပြုလက်ခံထားတဲ့ရာဂိုင်နှုန်းပေါ်ရီပက်ဘလီကန်တွေဟာမျက်ခြေမပြတ်စောင့်ကြည့်နေပါတယ်။သူ့ပေါ်လူထုထောက်ခံမှုကဖြန်းဖြန်းအားဖြင့်42ရာဂိုင်နှုန်းရှိနေတာပါ။နောက်ဆုံးလူထုစစ်တမ်းကောက်ယူမှုနှစ်ခုမှာတော့သူ့ပေါ်40ရာဂိုင်နှုန်းကထောက်ခံထားသလိုဂေါ်လပ်သတင်းပတ်စင်စစ်တမ်းမှာတော့သူ့ကို42ရာဂိုင်နှုန်းကထောက်ခံပြီး52ရာဂိုင်နှုန်းကမထောက်ခံပါဘူး။မွန်မောက်တက္ကသိုလ်ကကောက်ယူရရှိတဲ့စစ်တမ်းမှာတော့43ရာဂိုင်နှုန်းကထောက်ခံပြီး50ရာဂိုင်နှုန်းကမထောက်ခံတာကြောင့်ဇန်နဝါရီလကတည်းကကောက်ယူခဲ့တဲ့ကိန်းဂဏန်းတွေနဲ့တိတ်မခွာလာဘူးလို့ဆိုရတယ်။မကြသေးခင်ကကောက်ယူတဲ့သဘောထားစစ်တမ်းသုံးခုမှာတော့တမရရဲ့ဆန်းဆောင်ချက်တွေပေါ်အတိမပြုထောက်ခံထားတဲ့ရာဂိုင်နှုန်းက40အောက်မှရှိနေတာကြောင့် Republican တွေအတွက်ဒါဟာသတိထားမယ့်အခြေအနေဆက်ရောက်နေတာပါ။လွန်ခဲ့တဲ့သတင်းဘက်ကကောက်ယူရရှိတဲ့ Golab စစ်တမ်းမှာတော့39ရာဂိုင်နှုန်းသာထောက်ခံမှုရထားတယ်လို့ဇူလိုင်လကကောက်ယူတဲ့ Quinnipiac စစ်တမ်းမှာတော့38ရာဂိုင်နှုန်းနဲ့လက်ရှိကောက်ယူရရှိတဲ့ NPR PBS News Hour Maris စစ်တမ်းမှာတော့39ရာဂိုင်နှုန်းကပဲထောက်ခံထားတာပါအများအပြားတော့သမရပေါ်ထောက်ခံမှုက50ရာဂိုင်နှုန်းအောက်အခုလိုကျဆင်းနေတယ်ဆိုရင်ဂျာကာလာရွေးကောက်ပွဲတွေမှာသမရကိုစားပြုပါတီဟာရှုံးနိမ့်လင်ရှိပါတယ်အရင်သမ္မတဘီလ်ကလင်တန်နဲ့ဘာရက်အိုဘားမားလက်ထက်တွန်းကဆိုရင်ပထမအကြိမ်ဂျာကာလာရွေးကောက်ပွဲတင်နေရ50ကျော်ရှုံးနေခဲ့ပြီးအဲ့ဒီအချိန်ကသူတို့ရဲ့ဆွမ်းဆောင်ချက်တွေအပေါ်လူလူထောက်ခံမှုဟာအခုဒီထရမ့်ပေါ်ထောက်ခံထားတဲ့အရေးအတွက်ထက်အနည်းငယ်သာတာနေခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မတိမငြိအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုတွေဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရက်ခတ်လာနေတဲ့အကြောင်းစင်ငူမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆက်စုကြီးကပြောဆိုလိုက်ပါတယ
် The danger of terrorist activities which was the initial cause of events leading to the humanitarian crisis in Rakhine remains real
ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအခြေအနေတွေကြုံရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဟာဒီကနေ့အချိန်ထိရှိနေဆဲဖြစ်တဲ့အကြောင်းစင်ကူနိုင်ငံမှာဒီနေ့ပြောကြားတဲ့မင်းငွန်းနဲ့ဒေါ်ဆန်းစုကြည်ပြောဆိုသွားတာပါလူမျိုးရေးဆိုင်ရာစင်ခေါ်မှုတွေကိုမဖြေရှင်းနိုင်သမျှလူမှုအတိုင်းဝိုင်းတွေကြားပြစ်ခတ်တွေကြုံရနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့နောက်ဆက်တွဲအကျိုးဆက်တွေကလည်းမြန်မာနိုင်ငံနဲ့ဒေသရင်းကိုပါကျော်လွန်ရက်ခတ်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်ခပင်းနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညိုရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရန်ကရိုဂျာမွတ်စတီနေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရန်ရောက်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကပြောဆိုထားတာပါမြန်မာဆိုရကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ဒီခိုင်ပြင်းနေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ခမန်းကြီးဒုက္ခသည်9သိန်းလောက်ကိုပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်မြတ်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တို့နဲ့သဘောတူလက်မှတ်ရေးထိုးထားတာရှိပေမဲ့အစီအစဉ်တွေမဆက်နိုင်သေးတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်နေတာပါအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်ကတော့ဒုက္ခသည်တွေရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ရေးအစီအစဉ်တွေစတင်မှသာမြန်မာနိုင်ငံဘက်ကလက်ခံတဲ့လုပ်ငန်းတွေစတင်နိုင်မှာဖြစ်ကြောင်းလည်းဒီနေ့စင်ကူနိုင်ငံမှာရောက်နေစမှာပဲတုံ့ပြန်ပြောဆိုထားပါတယ်
တောင်မြောက်ကိုရီးယားနှစ်နိုင်ငံကရာနဲ့ချီတဲ့လူတွေဟာမြောက်ကိုရီးယားနိုင်ငံဘက်မှာသူတို့ရဲ့မိသားစုဝင်တွေနဲ့ဒီသတင်းပတ်ပြန်လည်တွေ့ဆုံခဲ့ကြပါတယ်။နှစ်ပေါင်းဒီလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲကြောင့်တောင်မြောက်နှစ်နိုင်ငံကွဲသွားခဲ့တဲ့အချိန်ကစပြီးမတွေ့မမြင်ရတဲ့အသက်အရွယ်ကြီးရင်းမီဖြစ်တဲ့မိသားစုဝင်တွေကူမှပြန်လည်တွေ့ဆုံပေါင်းစည်းနိုင်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံတွင်ကမောင်ကမ်ကန်အပန်းဖြေစခန်းမှာတနင်္လာနေ့ကတောင်နဲ့မြောက်ကိုရီးယားကဒါဇင်နဲ့ချီတဲ့လူတွေမျက်ရည်လေရွဲနဲ့ပွေးဖက်နှုတ်ဆက်ခဲ့ကြပါတယ်။လာမယ့်တောက်ကြနဲ့တနင်္ဂနွေနေ့တွေမှာလည်းနှစ်ဖက်ဆွေမျိုးတွေတွေ့ဆုံရေးစီစဉ်ထားတယ်လို့တောင်ကိုရီးယားဆိုရကပြောပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတောင်ကိုရီးယားဘက်ကလူပေါင်း300ကျော်ပါဝင်မှာပါ။ပြန်လည်တွေ့ဆုံရေးစီစဉ်တွေထပ်မံဆောင်ရွက်ဖို့တက်တန်းအချိန်ကုန်ဆုံးတော့မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကသတိပေးပြောဆိုလိုက်ပြီးတကယ်လို့ဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံစလုံးမှာအသက်အရွယ်ကြီးရင်သူတွေဟာသူတို့ဆွေမျိုးတွေအသက်ရှင်ရဲ့ရှိမရှိမသိရပဲတည်ဆုံသွားရင်အတော်စိတ်မကောင်းစရာကိစ္စရဲ့ဖြစ်လိမ့်မယ်လို့လည်းသူကပြောပါရခင်ဗျာ
တရုတ်နိုင်ငံရဲ့အကူအညီနဲ့ဆက်လုပ်မဲ့ဒေါ်လာတန်းထောင်ချီတန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းသုံးခုကိုဖျက်သိမ်းလိုက်ကြောင်းမလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကကြေညာလိုက်ပါတယ် တရုတ်နိုင်ငံဘေကျင်းမြို့တော်ကို9ရက်ကြာခီးစဉ်အဆုံးသတ်နေ့ဖြစ်တဲ့ဒီနေ့မှာပဲမလေးရှားဝန်ကြီးချုပ်ကကြေညာလိုက်တာပါဒေါ်လာဘီလီယံ250အထိကျွေးတင်နေတဲ့မလေးရှားနိုင်ငံအနေနဲ့စီမံကိန်းတွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်တာကိုတရုတ်သမ္မတရှီချင်းဖင်ဝန်ကြီးချုပ်လီကချင်းတို့ရှင်းပြခဲ့တဲ့အကြောင်းလဲမလေးရှားသတင်းတောက်တွေကိုဝန်ကြီးချုပ်မဟာတီယာကပြောဆိုခဲ့ပါတယ်ငွေကြေးမြောင်များချေယူဖို့ရောပြတ်ဆက်ဖို့ပါမတတ်နိုင်တယ်လို့လက်တလုံးမှာမလေးရှားနိုင်ငံအတွက်ဒီစီမံကိန်းတွေဟာမလိုတဲ့အကြောင်းလဲပြောဆိုခဲ့တာပါစီမံရေးထားလန်းနဲ့စွန့်ရင်ပိုင်လိုင်းတစ်ခုတွတ်တမ်းမဲ့စီစဉ်နေပါဝင်ဒေါ်လာတန်ပေါင်း 2,000 ကျော်ကုန်ကျမဲ့စီမံကိန်းသုံးခုကိုတရုတ်နိုင်ငံရဲ့ချင်းဝင်နဲ့တိစောက်မဲ့စီစဉ်တွေကိုဆိုင်းငံ့ကြောင်းတရုတ်နိုင်ငံခီးစဉ်မတန်းခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာကလေးကဝန်ကြီးချုပ်မဟာတီယာကကြေညာထားပါတယ်မနေ့တုန်းကတရုတ်ဝန်ကြီးချုပ်နဲ့ပူးတွဲသင်းစာရှင်းလင်းပွဲအတွင်းမှာလဲမလေးရှားနိုင်ငံရဲ့ပြည်တွင်းဗန်ဒါရေးချက်တဲကိုတရုတ်နိုင်ငံကနားလည်လက်ခံမယ်လို့ညွှန်လင်းကြောင်းပြောဆိုခဲ့တာပါအချိန်နဲ့မှာပဲလွတ်လပ်တဲ့ကုံသွယ်မှုတွေမှာချမ်းသာတဲ့နိုင်ငံကြီးတွေကိုစီးရဲတဲ့နိုင်ငံတွေကမရှင်းနိုင်တဲ့ကြောင့်ခေတ်သစ်ကိုလိုနီပုံစံသစ်ပေါ်ပေါက်လာနေတာမျိုးလက်မခံနိုင်ကြောင်းလဲပြောဆိုခဲ့ပါတယ်အခုဖြစ်သိမ်းလိုက်တဲ့စီမံကိန်းတွေကိုတော့နိုင်ငံပိုင် 1MDB လုပ်ငန်းနဲ့ဆက်နွယ်ပြီးအကျင့်ပြချဆမှုမတမာမှုတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာဂျီရာဇက်လက်ထက်မှာစတင်နေတာဖြစ်ပါတယ်
ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်တယ်ဆိုတာကိုလက်ခံသိမှတ်ပြတဲ့အနေနဲ့ Esavero နိုင်ငံဟာထိုင်ဝမ်နဲ့တန်တမန်ဆက်ဆံဖြတ်တောက်လိုက်ပြီးတရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတင်လိုက်ပါတယ်ဒီကနေ့အင်္ဂါနေ့မှာ Esavero နိုင်ငံသားရဲ့ဝန်ကြီး Carlos Castaneda ဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့အဲလိုဆောင်ရွက်ဖို့သဘောတူညီချက်ကိုဘေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်တာပါအခုလိုဆက်ဆံရေးကဏ္ဍသစ်ဖွင့်လှစ်နိုင်ခဲ့တာကြောင့် Esavero လူထုအနေနဲ့အချိုးမြတ်တွေခံစားလိမ့်မယ်လို့တရုတ်ဝန်ကြီးယီကပြောပါတယ်အယ်ဆာဗေဒိုတမရဆယ်ဗေဒာဆန်ချက်စ်ကရင်ကလည်းဒါဖြစ်ရောဖြစ်စဉ်တိုင်းလျှောက်လန်းရမယ့်လမ်းဖြစ်တာကြောင့်သူအစိုးရအနေနဲ့လမ်းကြောင်းမှန်အတိုင်းလျှောက်ဖို့ပထမဆုံးခြေလှမ်းကိုစတင်လိုက်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုတော့ internet ဆာမျက်နှာ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူနိုင်ငံမူဝါဒရေးရာဟောပြောပွဲကိုကောက်နှုတ်တင်ပြပေးမှာပါမြန်မာနိုင်ငံမှာဒီမိုကရေစီနီးကျတဲ့ဖွဲ့စည်းပုံတရက်ကိုပြင်ဆင်ရေးဆွဲနိုင်ပြီးတဲ့အချိန်ကြမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ပြင်းပြနိုင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူနိုင်ငံမူဝါဒဆိုင်ရာဟောပြောပွဲမှာပြောဆိုသွားပါတယ်မြန်မာအသွင်ကူးပြောင်းရေးမှာအဓိကရင်ဆိုင်နေရတဲ့အချက်တဲတစ်ခုဖြစ်တဲ့ရခိုင်ပြည်ပခန့်ဟာလဲအကျန်းဖက်ဝါရဇွဲလုတ်ရဟာကနဦးအကြောင်းတရားဖြစ်တယ်လို့အပြစ်တင်ခဲ့ပါတယ်။စင်ကာပူနိုင်ငံအရှိတောင်အာရှလေလာရေးသုတေသနဌာန ISEAS ကကြီးမှုလုပ်တဲ့ပွဲမှာမြန်မာနိုင်ငံအသွင်ကူးပြောင်းရေးနဲ့စင်ခေါ်ချက်တွေနဲ့ရှေ့အလားအလားမူဝါဒဆိုင်ရာဟောပြောချက်ကိုဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီမိန့်ခွန်းကောက်နှုတ်ချက်တွေကိုကိုသားညုံကပြောပြပေးမှာပါရှင်။
မူဝါဒဆိုင်ရာဒီမေကုန်းထဲမှာတော့လက်ရှိမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်နဲ့နိုင်ငံတကာကနေပြီးတော့ထူးဆိတ်ဝင်စားနေတဲ့ရခိုင်ပြည်နယ်အကြက်တဲအခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဓိကထားပြီးတော့ရှင်းပါတယ်။ဒါ့အပြင်မြန်မာစီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေ၊ကျန်းမာရေးပညာရေးလူမှုရေးဆိုင်ရာစင်ခေါ်ချက်တွေနဲ့မြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့နိုင်ငံရေးအရာစင်ခေါ်ချက်တွေကိုလည်းခြားပြပြောဆိုသွားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားလုပ်မယ်ဆိုပြီးတော့ကြွေးကြော်ပြီးတော့တက်လာတဲ့ NLD ပါတီအနေနဲ့သူစုရလက်ထက်အတွင်းမှာဖွဲ့စည်းပုံပြင်ရေးဟာအတော်လေးကိုအတန်မှိန်ခဲ့တာပါ။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့အခုမူဝါဒဆိုင်ရာမေးခွန်းမှာတော့ဖွဲ့စည်းပုံပြင်ရေးဟာအသွင်ကူးပြောင်းရေးအတွက်အဆုံးဖြတ်ပေးမဲ့လုပ်ငန်းစဉ်ဖြစ်တယ်လို့ပြောသွားပါတယ
်။ Amendments to the Constitution was one of the goals of our government and this is something that we need to mention here because the completion of a
ဖွဲ့စည်းပုံပြင်ဆင်ရေးဟာကျမတို့အစိုးရရဲ့ရည်မှန်းချက်တစ်ရပ်ဖြစ်ပါတယ်ဒီနေရာမှာတော့ဒါကိုပြန်ပြီးအလေးထားပြောရမှာပါဘာကြောင့်လဲဆိုတော့ကျမတို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်အဆုံးသတ်တဲ့နေရာမှာစစ်မှန်တဲ့ဒီမိုကရေစီနီးကျဖွဲ့စည်းပုံတစ်ရပ်အပြည့်အစုံရေးဆွဲချမှတ်မှုပါဝင်ရမှာဖြစ်ပါတယ်အခုထိတော့ဒါဖြစ်မလာသေးပါဘူးဒီအတွက်ညှိနှိုင်းဆွေးနွေးမှုတွေနဲ့တဖြည်းဖြည်းလှုပ်သွားရမယ်လို့ကျမတို့ရည်မှန်းထားပါတယ
်နိုင်ငံတကာကနေပြီးတော့ထူးဆိတ်ဝင်စားနေတဲ့ရခိုင်မြောက်ပိုင်းပြည်ပခချင်းနေနဲ့ပတ်သက်လို့လည်းလက်ရှိမြန်မာဆူရဆောင်ချက်တွေကင်တွယ်ပုံတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောပြီးတော့ဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်နေတဲ့အကြောင်းပြောပါရတယ်။ဒါအပြင်အကြမ်းဖက်ဝါဒဆွဲလို့ရဟာအခုချိန်ထိကိုအဲ့ဒီဒေသကိုချင်းချောက်နေတယ်လို့ဆိုပါရတယ်။
The danger of terrorist activities, which was the initial cause.
ကျန်းမာရေးဆွဲလုပ်ရချင်းချောက်မှုတွေဟာရခိုင်ပြည်နယ်ကလူသားရပ်တည်မှုအကျပ်တဲကိုဖြစ်စေခဲ့တဲ့ကနဦးအကြောင်းတရားဖြစ်ပြီးတော့ဒီကနေ့အထိဒီလုပ်ရကချင်းချောက်မှုအဖြစ်ရှိနေပါတယ်။လူမျိုးရေးဆိုင်ရာဒီစိန်ခေါ်ချက်ကိုမဖြေရှင်းနိုင်သေးသေးတော့လူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကရှိနေဦးမှာပါ။ဒီချင်းချောက်မှုဟာမြန်မာနိုင်ငံအတွက်တွေမဟုတ်ပါဘူး။ကျမတို့ဒေသနဲ့နိုင်ငံတကာကိုပါချင်းချောက်မှုတရဖြစ်စေပါတယ်။အကြမ်းဖက်ဝါဒဆွဲလှုပ်ရက်တွေကိုဘလို့အကြောင်းတရားနဲ့ပဲဖြစ်ဖြစ်လက်ခံခွင့်လွှတ်လို့မရပါဘူး
။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့လက်တလောအာရုံစိုက်နေကြတဲ့အထက်မှာရခိုင်အခြေအနေပြီးရင်တော့မြန်မာနိုင်ငံတွင်းကယင်းနှိမ့်နိုင်မှုကိစ္စရဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကသူ့အမြင်ပြောပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရွက်နေမှုကိုသူကရှင်းပြပါတယ
် We want Myanmar to be business friendly and
မြန်မာနိုင်ငံဟာယင်းမြို့နယ်တွေကိုအဆင်ပြေပြေချောချောမွေ့မွေ့နဲ့လုံခြုံစိတ်ချရဖို့သူတို့ရဲ့အကျိုးစီးပွားနဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးရည်မှန်းချက်တွေနဲ့ဟန်ချက်ညီဖို့ဆိုတဲ့စီးပွားရေးဝန်ကျင်ကောင်းတစ်ခုဖြစ်ဖို့လိုပါတယ်နိုင်ငံတွင်းမှာစီးပွားရေးအလေးအထားကောင်းတွေနဲ့စီမံအုပ်ချုပ်မှုကောင်းဖြစ်လာဖို့အတွက်ယင်းနှိမ့်နိုင်မှုဆိုင်ရာဥပဒေစီးပွားရေးကုမ္ပဏီလုပ်ငန်းဥပဒေတွေကိုအသေးချာပြင်ဆင်ရေးဆွဲထားပြီးဖြစ်ပါတယ်ဟန်တားတွေကိုဖယ်ရှားပြီးတော့လုပ်ငန်းတွေမြင်းမြန်းဆန်းဆန်းဖြစ်ဖို့ကိုလည်းဆောင်ရွက်ထားပါတယ်
။ဒါ့အပြင်လက်ရှိအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်ကိုပြောဆိုတဲ့နေရာမှာနှစ်နှစ်အတွင်းမှာ27ရာစုပင်လုံညီလာခံ3ချိန်ခေါ်ယူခဲ့တဲ့အတွက်အဲ့ဒီမှာတိုးတက်မှုရလဒ်တွေရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာအခက်အခဲတွေရှိနေတာကိုလည်းသူကမငြင်းပါဘူး။
Serious challenges remain and armed conflicts continue to break out.
တမရုံးနဲ့တိုင်းရင်းသားအဖွဲ့တွေကြားမှာရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအချင်းချင်းကြားမှာပါလက်နက်ကိုင်ပဋိပက္ခတွေကဆက်ဖြစ်နေသေးပါပဲဒီစိန်ခေါ်ချက်တွေကိုအမြဲမပြတ်စောင့်ကြည့်သတိပြုနေရပါတယ်ဒီအတွက်အပြန်လှန်နားလည်မှုတွေနဲ့ညှိနှိုင်းဖြည့်ဆည်းဆောင်ရွက်သွားဖို့ညှိမှန်းထားပါတယ
်တစ်ချိန်တည်းမှာပဲကျန်းမာရေးပညာရေးလူမှုရေးဆိုင်ရာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့စိန်ခေါ်ချက်တွေကိုချပြခဲ့ပါတယ်အခုလိုမြန်မာနိုင်ငံကြုံနေရတဲ့အခက်အခဲတွေစင်ခေါ်ချက်တွေကိုလည်းစင်ကာပူနိုင်ငံအပါအဝင်အာဆီယံတွေအနေနဲ့အနည်းဆက်ဆုံးနားလည်မှုပေးနိုင်မယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းနဲ့မြန်မာလူထုအနေနဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မယ့်စွမ်းပကားရှိတယ်လို့ယုံကြည်တဲ့အကြောင်းဒေါ်ဆန်းစုကြည်ကသူ့ရဲ့မိကုံးထဲမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကုသညဥပါရှင်တစ်ဆက်ထဲမှာပဲရခိုင်မြောက်ပိုင်းမှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကိုတင်ပြပေးခြင်းပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်ပတ်လည်လာချိန်မှာတော့ရခိုင်ပြည်နယ်အထူးသဖြင့်မောင်တော်ဘက်ချမ်းမှာညမထွက်ရအမိန့်တွေနဲ့လုံခြုံရေးတင်းကျပ်ထားပြီးရွာတွေထဲဝင်ရောက်စစ်ဆင်နေလို့လုံခြုံရေးအထူးစိုးရိမ်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်တိုက်ခိုက်မှုတွေရှိလာနိုင်ခြေရှိတဲ့ဆိုတော့ကောလာဟလသတင်းတွေပြန့်နှံ့လာတဲ့အတွက်လဲဒေသခံတွေကပိုပြီးစိုးရိမ်နေကြတာလို့ရခိုင်ပြည်နယ်လွှတ်တော်အမတ်အုပ်ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့တစ်နှစ်ပြည့်အောင်မေဖွဲနှစ်ပတ်လဲဘွဲတွေကိုလည်းကျင့်ပနေကြပါတယ်။ဒါဒီဟာနဲ့ပတ်သက်ပြီးတော့မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေသားစောင့်တပ်တွေဘက်ကလုံခြုံရေးအစီအမံတွေတိုက်အင်အားတွေတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမျိုးမောင်နှောဒေသတွေမှာဒေသတွင်းတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ဒေသခံဌာနတိုင်းရင်းသားတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်လာပြီမဲ့အခုချိန်ထိဒေသခံပြည်သူတွေမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိသေးပဲဒေသတွင်းမှာကောလာဟာလသတင်းအမှားဖြန့်ဝေမှုတွေရှိနေတဲ့အတွက်စိုးရိမ်နေကြရတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသာစင်ကအခုလိုပြောပြပါတယ
်။အခုထက်ဒီပဲစိုးရိမ်တော့အချိန်မီမှာပဲရှိနေပါလိမ့်မယ်။ဘာဖြစ်ဆိုတော့ခဏခဏလည်းပဲသတင်းတွေထွက်နေတယ်။အာဖာအခုကနေပြီးတော့ဘုဒ္ဓမောင်တော်ကိုဝင်နေစသည့်အပြင်ပေါ့နော်။ဒီလိုမျိုးသတင်းတွေထွက်နေတဲ့အပေါ်မှာလူထုတွေကလည်းပဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေလူချုံမှုမရှိကြလို့ခံစားနေရပါဘူး။အစိုးရကိုပြောချင်တာကတော့ဒီကျွန်တော်တို့ဒေသခံမောင်တော်ဘုဒ္ဓပြည်သူတွေရဲ့လုံချုံရေးအတွက်စိတ်ပိုင်းဆိုင်ရာလုံချုံမှုရုပ်ပိုင်းဆိုင်ရာလုံချုံမှုအတွက်တက်တက်မတ်မတ်လေးကျွန်တော်တို့ဒီလုံခြုံရေးယူခဲ့ပါပြည်သူတွေကိုလည်းပဲလုံခြုံစိတ်ချရအောင်သူတို့ကပြောပြပါဒီလိုမျိုးပဲပြောကြမှာ
ရခိုင်ပြည်နယ်အတွင်းမှာလုံခြုံရေးအင်အားတွေတိုးချဲ့ချထားသလိုမောင်းနှောဒေသတွင်းမှာအထူးသဖြင့်မွတ်စလင်ကျေးရွာတွေကိုဝင်ရောက်စစ်ဆေးတာရှာဖွေတာတွေဆောင်ရွက်နေတုန်းဖြစ်လို့သူတို့အတွက်လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်နေတုန်းပဲလို့ရခိုင်ပြည်နယ်မောင်းနှောမြို့နယ်မြို့တကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုရှင်းပြပါတယ
်လုံခြုံရေးတွေကတော့သူတို့ကနေ့တိုင်းလိုလိုရွာတွေကိုဝိုင်းပြီးတော့သူတို့ကစစ်တယ်ပြီးတော့မနေ့ကလည်းပန်တော်စင်ဆိုတဲ့ရွာကိုသူတို့ကဝိုင်းပြီးတော့စစ်တယ်စစ်တာက
စီပုံစင်းနေကြတော့ဘယ်လိုပြောမလဲတိတ်ပြီးတော့ဟောမဖြားဘူးသူတို့ကလူတွေကိုအင်ကန်နေဆွေးကြော်ပြီးတော့ချောင်းတွေမှာတိတ်လောင်တဲ့ပြီးတော့တရွာလုံးကိုသူတို့ကရှိနိုင်ကြတဲ့လာတယ်လာပြီးတော့ရွာကိုဝိုင်းလဲဝိုင်းပြီးတော့အမှုန်ပြီးတော့လိုက်ချတယ်ဘာတကူမှတော့မတွေ့ဘူးဒါနဲ့တကူတော့ရှိတယ်သူတို့ကဟိုမဟုတ်မမဲတိုင်းပြီးတော့ခေါ်သွားမယ်အဲ့လိုစီးရင်စိတ်တွေရှိရပေါ့
အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသခံပြည်သူတွေတပ်ဖြတ်ခံခဲ့ရတဲ့အတွေ့ဟိန္ဒူဘာသာဝင်တွေလည်းအများအပြားပါဝင်ခဲ့ပါတယ်သူတို့အတွက်ဟိန္ဒူထုံးနှံစင်လာအရာမောင်နှောမြို့မှာပြီးခဲ့တဲ့သတင်းပတ်ကတနှစ်ပြည့်အောင်မွေးပွဲအခမ်းအနားကျင်းပခဲ့တယ်လို့ရန်ကုန်မြို့မှာလည်းတည်ဆုံးခဲ့ရသူတွေအတွက်တနှစ်ပြည့်နှစ်ပတ်လည်ဆုတောင်းမြတ်တာပို့အခမ်းအနားကျင်းပဖို့စီစဉ်ထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဓမ္မပါလာဟိန္ဒူအဖွဲ့ချုပ်တွေမှတာဝန်ရှိသူဦးရာကူးနေမြင့်ကပြောပြပါတယ
်တနှစ်ပြည့်အခမ်းအနားနဲ့ကျွန်တော်တို့ဆုတောင်းပွဲလုပ်ကြမှာပေါ့နော်သူတို့ရဲ့အမှဆန်းတီးဖြစ်အောင်ကျွန်တော်တို့ကဆုတောင်းပေးပြီးတော့ကျွန်တော်တို့ရွေးရအရာဆုံးလဲဆင်လာရလို့ဆုတောင်းပေးကြမှာပါဘုန်းတော်ကြီးကလည်းဆုတောင်းမယ်စကိုင်းလေးလို့ပြောကြသူတို့ကျွန်တော်တို့ရဲ့ပြက်ကလေးကြီးရယ်ကျွန်တော်တို့ရဲ့နက်ဖတ်တော်လို့ခေါ်တယ်ကွာကျွန်တော်နက်ခတ်ပြက်ကလေးကြီးနော်အဲနက်ခတ်ပြက်ကလေးကြီးကကျွန်တော်တို့ကတွက်ကြတယ်သူတို့ရက်ကိုတွက်ရဘယ်နေ့ကြတယ်တိုင်းနေမှာတော့ပါတေဆုံးလူရဲ့လူတွေကလူကိုယ်တိုင်ထိုင်ပြီးတော့သူတို့ကစာရီစာအာရီဖတ်လက်တွေလက်ကောက်တွေပါတယ်ယောက်ျားယောက်ျားနဲ့ပတ်သက်တဲ့ PC အင်္ဂလိပ်ဆိုမင်းကြီးနဲ့ပတ်သက်တဲ့ PC ကြီးကလေးတို့ကလေးနဲ့ပတ်သက်တဲ့ PC ကြီးကကြီးထားပြီးတော့ကလုံးနောက်ဆုံးဖုန်းကြီးကိုပေးကြကြည့်ပြီးရေးတဲ့သမျောလာရှိမျောကိုဆုံးလဲဆင်လာတော့လာတက်တက်ပေါ်မှာအဲစကိုင်းလေးကြတယ်စကိုင်းလေးကျွန်တော်လှုပ်လိုက်ပြီးအဲအောင်းတော့မှကျွန်တော်လှုပ်လိုက်ပြီးအခု25ရက်ကြောင်ကျွန်တော်ရန်ကုန်မြို့မှာဒီစီပေါင်းပွဲလေးလုပ်တာပေါ့နော
်အခုချိန်ထိလဲဟိန္ဒူတွေမှာလုံခြုံရေးကစိုးရိမ်နေကြစေအနေထားဖြစ်တယ်လို့လဲရခိုင်ပြည်နယ်အတွင်းဟိန္ဒူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဥဆောင်တာဝန်ခံလည်းဖြစ်တဲ့ဥရာကူးနေမြင့်ကပြောပြပါတယ
်အဓိကသူကလောလောဆယ်မှာမှာသူတို့ရဲ့နံပါတ်၁ကသူကဖောက်ဝင်နေမှာလေနံပါတ်၁အရေးကြီးဆုံးကတက်တီရဲတွေရှိရနေတယ်အမိကလူနေချင်တယ်မှာအခုခုဂျုံတိုင်းအခုတော့အသက်အုံအန်ဒီလုံခြုံရေးကြုံတွေ့လာပြီဆိုရင်အခုဖြစ်ခဲ့တဲ့သူတို့လွယ်လွယ်ကူနဲ့ပြေးလို့လွှားလို့ရမယ့်နေရာပေါ်မှာချက်ချင်းပြေးပြီးတော့ရုပ်ပေါ်တက်လာလို့ရမယ့်နေရာပေါ်မှာအဲ့လိုမျိုးများမျိုးသူတို့ကလိုချင်တာတောင်းဆိုလာတာတောင်းလျှောက်ပေးမှာသိလား
တနည်းအချိန်ကာလအတွင်းမှာတော့နိုင်ငံတကာကရိုဟင်ဂျာလို့တုံတုံပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီနေရရင်ပြန်လာရေးကိစ္စကိုကုလသမဂ္ဂဘင်္ဂလားဒေ့အစိုးရနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေကြရဆဲဖြစ်ပါတယ်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးပေါင်းပြီးလဲအဲ့ဒီအကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွင်းဆုံးရှုံးနေတာခဲ့ရသူဌာနေတိုင်းရင်းသားတွေအပါအဝင်နေရဆွတ်ခွာသွားသူတွေနေရရင်ပြန်လာရေးနဲ့ပြန်လည်နေရာချထားရေးလုပ်ငန်းတွေကိုစီမံကိန်းတွေချမှတ်ပြီးအကောင့်ထဲပေါ်နေကြရဆဲအနေထားဖြစ်ပါတယ်ရှင
်မတ်ဆုမမရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားမှာတော့တစ်တော်ပြုံးတိမှုတွေဖြစ်လာမဲ့အရေးကြိုးတင်ကာကွယ်နိုင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကရင်းနှီးစည်းမိဖို့တွေစပြီးတော့ဖြန့်ဝေပေးနေကြပါတယ်။ကော့ဆက်ပစားမှာပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာဒုက္ခသည်တွေအလုံးရှင်းနဲ့လက်ခံခဲ့ရတဲ့နောက်ပိုင်းတစ်တော်ပြုံးတိမှုတွေကိုကြိုးပြီးတော့ကာကွယ်နိုင်ရေးကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။ VOA သတင်းထောက်48လိုင်းဂျီနီဗာကသတင်းပေးပို့ထားတာကိုလည်းနားဆင်ကြပါအောင်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာဒေသဟာတစ်တောချိုးဝိုင်းအေရိယာအခြေကြီးရှိနေပြီးတိုင်းရင်းတိရစ္ဆာန်တွေရှင်သန်ကျက်စားနိုင်ရေးအတွက်လည်းအရေးပါပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဖိနှိပ်မှုတွေကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရောက်ရှိလာတာကြောင့်ဒီအဖိုးတန်သဘာဝအရင်းမြစ်တွေပြုံးတိမဲ့အရေးချင်းချောက်မှုကြီးဖြစ်စေပါတယ်။ဒုက္ခသည်တွေကတဲတွေစောက်ဖို့တစ်ပင်တွေကိုခုတ်လှဲပြီးမြေခွက်တွေဖောကြတယ်လို့ရွှေပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့ပြောခွင့်ရပေါ်ဒီလန်က VOA ကိုပြောပါတယ်ဒုက္ခသည်တွေရောဒေသခံတွေရောကချက်ပြုတ်ရေးအတွက်ထင်းရဖို့လဲတောကိုပဲအများစုမှီခိုးကြတယ်လို့သူကဆက်ပြောပါတယ
် Consequently the forests in that area are being
ဒီရဲ့ကျိုးဆက်တွေကြောင့်ပဲဒီဒေသကတစ်တောတွေဟာအကြမ်းမင်းအဖြစ်နေတိုင်းဘော်လုံးကွင်း၄ကွင်းစာလောက်ပြုံးတီးသွားပါတယ်ဒီနှုံးနဲ့ဆိုရင်2019ခုနှစ်မှာဒီဒေသမှာတစ်တောရှိမှာဟုတ်ဘူးလို့ကြွမ်းကျင်သူတွေကလည်းပြောကြပါတယ
်။တစ်တော်ပြုံးတိမှုရဲ့အကျိုးဆက်တွေကြောင့်မြေစီလွာဆုံးရှုံး၊သီးနှံအထွက်နှုန်းကျဆင်း၊ရေကြီးရေလျှံမှုတွေပိုပြီးတော့ဖြစ်လာနိုင်ပြီးအရေးကြီးဆုံးကတော့တန်းနဲ့ချီတဲ့မျိုးစိတ်တွေဆုံးရှုံးရမှုဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုကြပါတယ်။တစ်တော်တွေပြုံးတိတာကြောင့်ဒေသရင်းတိရစ္ဆာန်တွေအတွက်လည်းဆိုးရွားတဲ့တက်ရောက်မှုတွေရှိတယ်လို့ပေါ်ဒီလန်ကပြောပါတယ်။
It interrupts migration pathways and regrettably
ဆိုက်ပြိုးမြေရောက်ဖို့အတွက်လို့ကိစ္စတွေအတွက်ခုတ်ထွင်ရှင်းလင်းထားတဲ့ဒေတာတွေကိုရွှေ့ပြောင်းကြတာမှာလူမှုအတိုင်းဝိုင်းတွေနဲ့တာယိုင်းတိရစ္ဆာန်တွေကြားမှာသဘာဝမဟုတ်တဲ့ထိတ်တိုက်တွေးမှုမျိုးတွေလို့ကိစ္စတွေကစိတ်မကောင်းစရာဖြစ်တယ်လို့ရွှေ့ပြောင်းခြေချမှုအတွက်လည်းနှောက်ယှက်ဖြစ်စေပါတယ
်အခုစီမံကိန်းကတော့ရှေ့လတွေအတွင်းမိသားစု2သိန်းခွဲလောက်ကိုရေနံစီမိဖို့တွေ gas oil တွေဖြန့်ဝေပေးနိုင်ဖို့ရည်ရွယ်ထားတာပါရင်းနှီးမိဖို့တွေဖြန့်ဝေပေးမှုကြောင့်တစ်တော်ပြုံးတိမှုကိုကာကွယ်ပေးနိုင်ရည်အပြင် တခြားအကျိုးအမြတ်တွေလည်းရှိလာမယ်လို့ကုလအဖွဲ့အစည်းတွေကပြောပါတယ်။ခလုံးရေးစခန်းတွေအတွင်းအိမ်တွေအတွင်းမှာမီးခိုးထုတ်တဲ့စနစ်ကောင်းမရှိပဲထင်းမီးပိုတွေတုံးရင်ထွက်လာမယ့်မီးခိုးကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာတွေကအများကြီးရှိတယ်လို့လည်းဥပမာပြီးပြောကြပါတယ်။အထူးသဖြင့်တော့အိမ်ထဲမှာအနေများတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေမှာကျန်းမာရေးပြဿနာပိုရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်ရှင်။
မနက်ရခိုင်ရှမ်းနယ်ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရေးယူတာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချို့ကဒီထက်ပိုပြီးတော့ရေးယူဖို့နိုင်ငံကြေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရေးယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးမင်းများလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေ
။ခုည9နာရီအစီအစဉ်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်နေတဲ့ VOE ညနေပိုင်း Radio အစီအစဉ်တွေအပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ VOE ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်မွတ်စလင်ရဲ့ ईद ပါလာရေးပေါ်တော့ကန္နမအာဖဂန်သမ္မတအရှရက်ကာနီဒီနေ့မင်းငွန်းပြောနေကြမှာပဲကပူးမျိုးတော်ကတန်တမာရောက်ကတ်ကိုရော့ကတ်တုံးတွေတော်တော်များပြစ်ခတ်ခံခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရော့ကတ်တုံးတွေကိုမြို့ပြင်ကပြစ်ခတ်တာဖြစ်ပြီးတချို့ကတော့သမ္မတနန်းတော်နဲ့တန်ယုံဝင်းတွေနီးကြောက်ရောက်ခဲ့ကြောင်းလည်းပြောဆိုခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဝင်နီးကပ်လာတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဆန်းဆောင်ခြင်းနဲ့ပတ်သက်လို့အသိမှတ်ပြုလက်ခံတဲ့ရာဂိုင်နှုန်းပေါ်မှာသမ္မတရဲ့ Republican Party ဝင်တွေမျက်ချင်မပြတ်ဆောင်ကျင်နေကြပါတယ်။သူ့ဘော်လူလူထောက်ခံမှုကအခုချိန်မှာပြင်းပြအားဖြင့်ကတော့42ရာဂိုင်နှုန်းအထိရှိနေပါတယ်။ Australia ဝန်ကြီးချုပ် Malcolm Turnbull က Liberal Party တွင်သူ့ရဲ့ဦးဆောင်မှုကိုမေခွန်းထုတ်စင်ခေါ်တဲ့ရှင်ပြိုင်မှုမှာအနံ့ရရှိသွားပါတယ်။ပါတီတွင်ကသဘောထားတင်မာတဲ့ conservative တွေရဲ့ကန့်ကွက်မှုတွေကြောင့်နိုင်ငံတွင်းကာဗွန်တန်းငွေထုတ်လုပ်မှုတရားဝင်ကန့်သတ်ရေးကြိုးပမ်းနေတဲ့သူ့အစီအစဉ်ပယ်ဖျက်ခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲပါတီတွင်သူ့ဦးဆောင်မှုနဲ့ပတ်သက်လို့သဘောထားဆန္ဒပေးဆုံးဖြတ်ဖို့ဝန်ကြီးချုပ်ကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။နာဇီနဲ့ပူပေါင်းဆောင်ရွက်သူဖြစ်သိရှိထားပြီးအမေရိကန်မှာနေထိုင်နေသူတူကိုနှစ်ပေါင်းများစွာဥပဒေရေးတန်တမာရေးနဲ့နိုင်ငံရေးအရာဖိအားတွေကြုံခဲ့ရပြီးတဲ့နောက်အခုနောက်ဆုံးဂျာမနီနိုင်ငံကိုပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။1949ခုနှစ်မှာအမေရိကန်ပြည်သူ့စုကိုရောက်လာပြီးနယူးယောက်ကွင်းစ်အရပ်မှာနေထိုင်တဲ့ဂျက်ကူပါလစ်ကိုလူဝင်မှုကြီးကြေးအနာဘက်နေဒီနေ့အစောပိုင်းမှာပဲပြန်ပို့လိုက်တာဖြစ်တဲ့အကြောင်းအင်ဗီရိုကကြေညာချက်ထုတ်ပြန်ခဲ့တာပါ။မတိမငြိမ်းချင်းတွေကြုံရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရက်ခတ်လာနိုင်ကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြီးကသတိပေးပြောဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအင်ဂျင်နီယာကရှောင်းကန်ချန်ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ1925ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington,